ကဘာကျော်တိုင်းမဂဇင်က2019ခုနှစ်အတွက်အဓိကအကြဆုံး Person of the Year အဖြစ်လိမ်ပိုင်းဆိုင်ရာမတော်မတရားပြုမှုနဲ့စော်ကားမှုတွေကိုလူတွေစိတ်ဝင်စားလာအောင်စတင်လှုပ်ဆောင်လိုက်တဲ့အမျိုးသမီးတွေကိုဖော်ပြလိုက်ပါတယ်။ငုံခံမနေပဲစတင်ဖော်ထုတ်သူတွေဟာ #လို့ခေါ်တဲ့အမျိုးသမီးတွေအပေါ်လိမ်ပိုင်းဆိုင်ရာနှောက်ယှက်မှုနဲ့ပတ်သက်ပြီးလှုပ်ရှားမှုတရက်ကိုစတင်သူတွေပဲဖြစ်တယ်လို့ Time Magazine ရဲ့ Editor ချုပ် Edwards Fessenthal ကဆိုပါတယ်။ဒီလောက်ရဟာလူတူးချင်းရဲ့တတိနဲ့လောက်ရတွေ့ကြောင့်ကြီးမားတဲ့လူမှုရေးအပြောင်းအလဲတရက်ကိုစတင်ခဲ့ခြင်းဖြစ်တယ်လို့လည်းဖော်ပြထားပါတယ်။ The Silence Breakers အဖြစ်ဖော်ပြခြင်းခံရသူတွေထဲမှာ Hollywood ရုပ်ရှင်တထေ Harvey Weinstein ကိုလူသိရှင်ကြားထုတ်ဖော်ဆွဆွဲသူတွေနဲ့ Me Too မိမိတို့လည်းအလားတူကြုံတွေ့ခဲ့ကြရတယ်ဆိုတဲ့အကြောင်းလူသိရှင်ကြားပြောကြားသူတွေလည်းပါဝင်ပါတယ်။ Person of the Year အဖြစ်ရွေးချယ်မဲ့ကိစ္စမှာဒုတိယနေရာရရှိသူကသမ္မတ Donald Trump တတိယနေရာမှာတရုတ်သမ္မတ Xi Jinping ရှိနေပါတယ်။သူတို့နောက်မှာတော့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un အင်းရှေ့မင်းသား Mohammed bin Salman တို့ရှိပါတယ်။ Time Magazine ကတစ်နှစ်အတွင်းထူးခြားသူတွေကိုအခုလိုရွေးချယ်လာခဲ့တာဟာဒီချိန်ဟာ62နှစ်မြောက်ဖြစ်ပါတယ်ရှင်။